of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမုံပါရှင်။
ဒီမှာအေတနာကြော်ပါရှင်အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ရဖြစ်တဲ့နျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်မယ်လို့မနေ့ကကြေညာသွားပြီးဒီကနေ့မှာတော့ရုရှားကလည်းနှုတ်ထွက်မယ်လို့ကြေညာသွားပြန်ပါတယ်အမေရိကန်ရုပ်သံ CBS နဲ့တောက်ကြံတွေကတွေ့ဆုံမေးမြန်းတဲ့အခါမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်မဆုံမွင
်ဟုတ်ကဲ့ပါရှင်ဒီညနေကင်းသောတာရှင်နေနားဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့ဒုတိယကြိမ်လွှတ်တော်၃နှစ်မြောက်လွှတ်တော်မိကုံးမှာဒေါက်ဆန်းစုကြည်နိုင်ငံတော်တိုင်ပင်ခံဘက်ကနေပြီးတော့ပြည်သူလူထုရဲ့လူလားချက်မျှော်လင့်ချက်စိုးရိမ်ချက်တွေအပေါ်မှာလူထုရဲ့ကိုယ်စားလှယ်တွေဘက်ကအမှန်မှန်ကန်ကန်သုံးသပ်ကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ
်ဒီမိုကရေစီဆိုပြည်သူ့ကိုအခြေခံတဲ့စနစ်ပြည်သူရဲ့ထောက်ခံမှုကိုဘယ်လိုရအောင်လုပ်ရမလဲပြည်သူကဘာတွေလိုလားတယ်ပြည်သူရဲ့မျှော်လင့်ချက်တွေကဘယ်လိုရှိတယ်လဲ
ဒေါက်ဆန်းစုကြည်ရဲ့လွှတ်တော်မိကုံးအပေါ်မှာသုံးသက်ချက်အပြည့်အစုံနောက်ပိုင်းမှာနားဆင်ရဖို့ရှိသလိုစစ်တပ်ကအာဏာသိမ်းထားတဲ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲကျင်းပမဲ့ရက်ကိုကြေညာလိုက်ပြီးဖြစ်တဲ့အကြောင်းနဲ့အတူတောင်အာဖရိကနိုင်ငံရဲ့ကြောက်မီးသွေးတွေမိုင်းတွင်းနေရှိတဲ့နေရာဟာကမ္ဘာလေထုညဉ့်ညမ်းမှုဖြစ်အောင်အဆိုးဝါးဆုံးနေရာတစ်ခုဖြစ်နေတယ်ဆိုတာကိုရှာဖွေတွေ့ရှိတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းရဲ့ထိတ်တဲရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဆီရီကာလာတာလက်ပစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားတပြန်လှုံ့ဆော်နေကြပါတယ်အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်နဲ့ချီရှိခဲ့ပြီးဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်ကြောင်းတောက်ကြံတွေကလည်းကြေညာလိုက်ပြီးတဲ့နောက်ဒီကနေ့စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားပါတယ်မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့လည်းဒီစာချုပ်ကနေပြီးတော့အလားတူနှုတ်ထွက်ပါမယ်လို့သမ္မတပူတင်ကရုပ်မြင်သံကြားကနေဒီကနေ့ပဲပြောကြားသွားတာပါ။ရုရှားတို့အနေနဲ့အတန်ထက်မြန်တဲ့ hypersonic လက်နက်တွေအပါအဝင်ဒုံးကျည်သစ်တွေတီထွင်ဖို့စလုပ်မယ်လို့လည်းသမ္မတပူတင်ကပြောပါရယ်။ရုရှားနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေကိုလည်းနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စနဲ့ဒီဘက်ကစပြီးတော့အမေရိကန်အစိုးရနဲ့တွားပြီးတော့မဆွေးနွေးဖို့မှားထားတယ်လို့သူကဆိုပါရယ်။အမေရိကန်ကတော့ရုရှားဘက်ကနေပြီးတော့ဒီသဘောတူလက်နဲ့စာချုပ်ကိုရေးထိုးထားတာကိုပျော်ပျော်ကြီးနဲ့ချိုးဖောက်တယ်လို့ဆွဆွဲပြီးတော့ဒီစာချုပ်ကနေပြီးတော့ယာယီနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကြေညာချက်ထုတ်ခဲ့တာပါရုရှားတို့ကတားမြစ်ဒုံးကျည်စနစ်ကိုလှုပ်ဝက်တီထွင်နေတယ်ဒါဟာပြည်ပရောက်ကျွန်တော်တို့တပ်ဖွဲ့တွေနဲ့မဟာမိတ်နိုင်ငံတွေအတွက်ဓာတ်ရိုက်ချိမ့်ချမှုဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်ဒါမဲ့သမ္မတထရမ့်ကဆွေးနွေးနိုင်ရုံလက်တော့ဖွင့်ပေးထားတာပါပိုကောင်းတဲ့သဘောတူညီချက်တစ်ခုချုပ်ဆိုနိုင်နိုင်မယ်လို့သူမျှော်လင့်ကြောင်းသူကပြောထားပါတယ်တရုတ်နိုင်ငံကတော့ဒီလိုမျိုးအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုစနေနေ့မှာပဲကန့်ကွက်သွားပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေဒီကိစ္စကိုပြည့်လည်အောင်လုပ်ဖို့ပြောသွားခဲ့ပါတယ်ရှင
်ဗင်နီဇွဲလားနိုင်ငံကတိုက်ခံခေါင်းဆောင်ဝန်ဂွိုက်ဒိုကိုဗင်နီဇွဲလားသမ္မတဖြစ်ကမ္ဘာနိုင်ငံအလုံးကအတိမတ်ပြုဖို့လူမျိုးရေးဘက်မှယက်တီကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်ဒုသမမိုက်ပန့်စ်ကပြောကြားလိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေတနေ့တခြားမြန်မာလာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်စ်မာဒူရိုနဲ့သူ့ကိုယ်သူဂျာဖြတ်သမ္မတအဖြစ်ကြီးညာထားတဲ့တိုက်ခိုက်ခေါင်းဆောင်ဝန်ဂွိုက်ဒိုအကြအာနာအပြိုင်မှုတွေကြီးမားနေချိန်မှာပဲအမေရိကန်ဒုသမမိုက်ပန့်စ်ကဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာပြည်ပရောက်ဗင်နီဇွဲလားနိုင်ငံသားတွေနဲ့လူမှုအဖွဲ့အစည်းနဲ့တောက်ကြနေကတွေ့ဆုံစဉ်တွင်အဲ့လိုပြောကြားလိုက်တာပါသမရဂွိုက်ဒိုနဲ့သူ့ရဲ့မိသားစုဘေကင်းလုံခြုံရေးကအမေရိကန်ပြည်သူတွေအတွက်လည်းအလုံးကိုအရေးကြီးတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောတာပြီးဖြစ်ပါတယ်။မနေ့ကပဲမာဒူရိုကအယက်ဝတ်ရဲတပ်ဖွဲ့ဝင်တွေကိုသမရဂွိုက်ဒိုအိမ်ကိုဆေးလွတ်ပြီးသူ့ရဲ့မိသားစုကိုချိန်ချောက်ခဲ့ပါတယ်။ဒါပေမဲ့ဗင်နီဇွဲလားပြည်သူတွေအနေနဲ့ဒါကိုဘယ်တော့မှကြောက်ရွံ့သွားမှာမဟုတ်လို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းအလားတူပါပဲလို့ဒုသမမိုက်ပန့်စ်ကပြောပါတယ်။ဒါပြင်မဒူရိုအနေနဲ့အမေရိကန်ပြည်ထောင်စုရဲ့တနိဒန်ခိုင်မာမှုကိုဘယ်တော့မှမစမ်းသပ်ကြည့်ဖို့ကိုလည်းဒုသမမိုက်ပန့်စ်ကသတိပေးလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဒီပြဿနာပြေလည်ပြီးလွတ်လပ်ရေးပြန်မရမချင်းသမ္မတထရမ့်အစိုးရအဖွဲ့ရဲ့အမေရိကန်ခေါင်းဆောင်တွေဟာဗင်နီဇွဲလားပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့လည်းဒုသမမိုက်ပန့်စ်ကပြောကြားသွားပါတယ်ခင်ဗျာ။
American youth and CBS net out and Nigas in the American Tamara Donald Trump. All the Okata Nancy Pelosi go Pimian and we went to Akibari. Miss Pelosi has an oral nine hundred take so worry. Luko Kunre Kesagole, long one of Yumasai Paul, Tamara Trump, Jodawari. Mexico and American Nezaman Nang and Ray, Diamwe, Wayong Lamurigo, Darcy Bosu, American Tamaraga, Drying Sampodre, a soya donzi, down Tarago, Miss Pelosi got the board to Mapilo Kulu Jorapipari. Auludomaga Democratic Party got Tato Tanhainam Lo Dingwe Chapi would look at Nin Santaraba. But in the long bow when Poisy Tari, Gomatima, Dinezelonjo Yikesadre, Kaima Akambio, the Gay Letri, Thong Women, Nilan Gangrigo, Democrat Madri, Timpia Tavari, Tamele, Darama Tamaraga, Nautaka, Suya Long Henry, Tabro Mabay on Los Sama Melo, Mabioba Usubro, Auludo Okta, Nancy Pelosi, Yabioguya, and Mutami Dree. Hamel got your worry. Didn't answer the dying story in Yimbo Mujang, the Madonna Tramga, don't then I so ya long and the Togo, just sign target up to Parish.
You're running a Christmas or don't you get the Mugo, send up Pillar like a video find Kugo, Ian Gawai when you turn up Pillar like Bio. Didn't you are my share, Lizzie, Lop, Pianza, and Elo, Pio worry. Ian Gawai when you turn now, internet, Samina Martin, Tara, the video find her, don't the Conasagan, she be your Dimaro, don't you send the Pillar Dago, Babongo, my Yetabi. You don't you have taken Arega, Dimar Kugo, Timangera, Piada, Tavare. Iranian Adria Diga Yamapede is Rene. Desiring American Sitches is Kane T. Yao, Mintonia, Aze Lauti Pinine, Donji Gule, by Saint Harapibari. Saniniga Sanda Pilola, Donji Ha, Ponea Lizang Amai Lautabi and now do a Pimago Timangelo, Irakaway, Wunji, Bojochi, Amia, Hatamiga Piovari, Dabian di Donji Ha, Pimatego T. on Pinine the Lu, Latronis the Boydole, Kane Piantana, and yes, will be a Piola Bari. ဒီနိုင်ငံဟာသူတို့စစ်တပ်ရဲ့အောင်မြင်မှုတွေကိုမကြာခဏဆိုလိုထုတ်ပြန်ကြေညာလေးရှိပြီးတော့ဒါကိုတိကျတီးပြူလို့ရတာတော့မရှိပါဘူး။ထောင်ပေါင်း90နှစ်ခုနှစ်ကစတင်ပြီးတော့ဒီနိုင်ငံဟာသူတို့ဘာသာသူတို့လက်နက်ထုတ်လုပ်တဲ့အစီအစဉ်ကနေလက်နက်တွေကိုထုတ်လုပ်နေပြီးတော့ဒီထဲမှာမော်တာကြီးစံကနေတုံးကြီးတွေအထိပါဝင်တာဖြစ်ပါတယ်ခင်ဗျာ။
VOA American
ပြောရရင်အမေရိကန်တန်ကနေဒေတာတွေနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာຫນွေဥပြောင်းဝင်လို့တိုက်ပွဲတွေဖြစ်တဲ့ရာဒီမတိုင်ခင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကြားကအပေါ့အပြဲတွေနဲ့ဒီနယ်စပ်တဝက်နေပါကိုတတိုင်းကာမဲလို့ပါကစ္စတန်အစိုးရကပြောပါတယ်။အမေရိကန်စစ်တပ်ကအကြီးအကျယ်စစ်ဆင်ရေးတွေလုပ်မယ်လို့အများကခန့်မှန်းထားတာကြော ခေါ်သွားခဲ့ပါတယ်။ချန်စီယိုထိပ်မှာတော့တန်စီဂျိုအဝိုင်းလေကြီးတွေတက်ထားတာပါ။မိုင်1600လောက်အရှိရှိမဲ့နယ်စပ်ကိုချန်စီယိုခန့်မှာဖြစ်ပါတယ်။ချန်စီယိုကာမဲနေရာတချို့နေရာကမြေပြင်အနေထားကျန်းတန်းပြီးတော့တချို့နေရာတွေမှာတော့ပေ12000လောက်ထိမြင့်တဲ့ထိပ်ဖြားစီးနင်းဖုံးတောင်တွေရှိပါတယ်။ဒီချန်စီယိုခတ်တဲ့အပြင်ကြားမှာခံတဲ့လိုစခန်းမျိုးတွေကင်းစခန်းတွေရာနဲ့ချီလဲဆောက်လုပ်နေပါတယ်။ဒီတိုင်းခတ်တာကိုဒေါ်လာတန်500သုံးထားတယ်လို့ပါကစ္စတန်အစိုးရကပြောပါရရှင
်။ကျုပ်ဒုတိယဝန်ကြီးချုပ်လူဟေးနဲ့အခုသတင်းမှဆော်ပိုင်းကဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့တရုတ်နိုင်ငံနဲ့ဂုံသွေးဆွေးနွေးမှုဟာအရေးပါတဲ့ထိုးတက်မှုတွေကိုရနေပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပြောကြလိုက်ပါတယ်။တရုတ်နိုင်ငံနဲ့ဂုံသွေးစစ်ပွဲဆုံးသွားလိုက်ခြင်းကအကြီးဆုံးသဘောတူညီချက်ကိုရရှိလိုက်တာဖြစ်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပြင်တရုတ်နိုင်ငံကဓာတ်ရုပ်ပစ္စည်းတွေနဲ့ထုတ်လုပ်နေတဲ့မွေးစေတွေကိုပြည်မှုအဖြစ်ဥပဒေပြဋ္ဌာန်းသတ်မှတ်ဖို့သဘောတူခဲ့ကြောင်းသူကပြောကြလိုက်ပြီးတော့ဒီချက်ကအမေရိကန်ပြည်ထောင်စုတွေကိုမွေးစေးတွေဝင်နေတဲ့အပေါ်မှာကြီးမားတဲ့အကျိုးဆက်တွေရှိလာမှာဖြစ်တယ်လို့လည်းပြောပါရယ်။ကမ္ဘာစီးပွားအင်အားကြီးနိုင်ငံတစ်ခုကြားမှာဖြစ်နေတဲ့ကုန်သွယ်ရေးပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးဆွေးနွေးခဲ့ကြပြီးတဲ့နောက်မှာ Trump ကအခုလိုပြောလိုက်တာပါ။ဒါပေမဲ့ဒီဆွေးနွေးမှုရဲ့အဓိကချက်ကတော့ကုန်သွယ်ရေးသဘောတူညီချက်မဟုတ်ပဲ Trump နဲ့တရုတ်သမ္မတရှီကျင်းဖြင့်နောက်ထပ်တစ်ကြိမ်ထပ်တွေ့ဖို့ဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူပိုကွန်ချန်းကလည်းပြောပါရယ်။အမေရိကန်နဲ့တရုတ်ကြားမှာဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့် American ရဲ့ကွန်ပျူတာနည်းပညာတွေကိုအဓိကလုံဆောင်နေတဲ့ Silicon Valley မှာထိခိုက်မှုတွေရှိခဲ့ပါတယ်2018ခုနှစ်က American နည်းပညာကုမ္ပဏီတွေမှာတရုတ်ကုမ္ပဏီတွေရဲ့ယင်းနှိမ့်နှံမှုကဒေါ်လာနဲ့ဘီလီယံကျော်ရှိခဲ့ပေမဲ့ ဒါဟာအဲ့ဒီနှစ်မတိုင်ခင်တစ်နှစ်သက်ဆိုင်တော့80ရာခိုင်နှုန်းတော့ကျဆင်းသွားတာဖြစ်တယ်ဆိုပြီးတော့ Forbes မဂ္ဂဇင်းကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာ Polar Vortex လို့ခေါ်တဲ့ AA လွန်လှိုင်းအမေရိကန်လဲပိုင်းကိုဝင်ရောက်ခဲ့ပြီးတော့ရေတွေခဲကုန်လို့ရေပိုက်လိုင်းတွေပေါက်လက်ရှိမီတွေပြက်လေရင်ခီးစင်တွေဖြတ်ပြရတာတွေဖြစ်ခဲ့ပြီးတဲ့နောက်အခုတော့ AA နည်းနည်းပြန်ပြီးတော့ရော့လာပါပြီ။နောက်ရက်ပိုင်းတွင်မှအပူချိန်ပြန်တက်လာမယ့်အတွက်ရေခဲတွေပြန်ပြီးတော့ကျော်လာလိမ့်မယ်လို့မိုးလေဝသသတင်းတွေမှာကြေညာသွားပါတယ်။ဒီ AA လွန်ရာသီဥတုအနေအထားတွင်မှာတော့တည်ဆုံးသူပေါင်း22ဦးရှိခဲ့ပါတယ်ရှင်။
2019အာရှဖလာဘောလုံးပွဲမှာတော့ကာတာအသင်းကချန်ပီယံဖြစ်သွားပါတယ်။အာရှဖလာဖိုင်နယ်ကိုတောက်တန်လေးကကစားခဲ့တာမှာကာတာကနာမည်ကြီးဂျပန်ကို3-2နဲ့မမျှော်လင့်ပဲနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ကာတာကငွေကိုရင်သွင်းခဲ့ပြီးတော့ဂျပန်ဘက်ကမီနာမီမိုက69မိနစ်မှာပြန်ချေခဲ့ပေမဲ့နောက်ဆုံး83မိနစ်မှာကာတာဘက်ကပယ်နယ်တီရပြီးတော့နောက်ဆုံးမှာ3-2နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေနေ့နေ့ကင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဲရေးတန်တာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ပြည်သူလူထုရဲ့လူလားချက်မျှော်လင့်ချက်စိုးရိမ်ချက်တွေအပေါ်မှာလူထုရဲ့ကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေဘက်ကမှန်မှန်ကန်ကန်သုံးသပ်ပြီးတော့လေးလေးနက်နက်လှုပ်တင်လှုပ်ထိုက်တာတွေကိုလှုပ်ဖို့ဆုံးဖြတ်ရမယ်လို့ဒုတိယအကြိမ်လွှတ်တော်၃နှစ်မြောက်နှစ်ပတ်လည်နေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့ပါရစေ။လူထုကရွေးချယ်တင်မြောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတော့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုစဉ်းစားပြီးတော့လှုပ်တယ်လှုပ်ထိုက်တာကိုပြက်ပြက်သားသားဆောင်ရွက်နေတယ်လို့ဖွဲ့စည်းပုံပြည်စည်ရေးကော်မတီဖွဲ့ဖို့ကန့်ကွက်ခဲ့တဲ့အတိုက်ခံပြီးခိုင်ဖြိုးပါတီကိုယ်စားလှယ်တဦးကပြောပါတယ်ဒုတိယအကြိမ်လွှတ်တော်၃နှစ်တိုင်လာချိန်မှာတော့လူလူရဲ့ဆန္ဒကိုလွှတ်တော်ကိုယ်စားလှယ်တွေဘက်ကအမှန်တကယ်ဖြည့်ဆည်းပေးနိုင်ခဲ့ကြပါသလားဆိုတဲ့အမြင်သဘောထားတွေကိုနားဆင်ပါရှင်ပြည်ထောင်စုလွှတ်တော်မှာကျင်းပခဲ့တဲ့ဒုတိယအကြိမ်လွှတ်တော်၃နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာတော့နိုင်ငံတော်သမ္မတဦးဝင်းမြင့်အပါအဝင်အမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်အသီးသီးကလွှတ်တော်နာယကဥက္ကဋ္ဌတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြချိန်မှာလွှတ်တော်အစပြည်သူကဖြစ်ပြီးဒီမိုကရေစီလွှတ်တော်တစ်ခုပေါ်ပေါက်ဖို့ဆိုတာကတော့ပြည်သူလူထုရဲ့ပါဝင်ပတ်သက်မှုဟာအဓိကကြတဲ့အကြောင်းဒါကြောင့်ပြည်သူလိုလားချက်မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးဖို့စ조사ဆောင်ရွက်ကြရမှာဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြည်ထောင်စုလွှတ်တော်မှာအခုလိုမိကွန်းပြောခဲ့ပါတယ်
ဒီမိုကရေစီဆိုတာပြည်သူ့ကိုအခြေခံတဲ့စနစ်ပြည်သူရဲ့ထောက်ခံမှုကိုဘယ်လိုရအောင်လုပ်အောင်မလဲပြည်သူကဘာတွေလိုလားသလဲပြည်သူရဲ့မျှော်လင့်ချက်တွေကဘယ်လိုရှိသလဲစိုးရိမ်မှုတွေကဘယ်လိုရှိသလဲဆိုတာစပြီးတော့ဒီလွှတ်တော်ရွေးကောက်ပွဲတွေကိုမဝင်ခင်ကတည်းကနိုင်ငံရေးပါတီများဟာလေ့လာတယ်လွှတ်တော်တွေကိုဝင်ကျင်လို့ရှင်လွှတ်တော်ကိုယ်စားလှယ်တော့ဖြစ်ချင်လို့ရှင်ပြည်သူလူထုရဲ့ထောက်ခံမှုရအောင်ယူရမယ်မှန်မှန်ကန်ကန်ဥပဒေနဲ့ကိုက်ညီတဲ့ညီတွေနဲ့ဘယ်လိုဒီထောက်ခံမှုကိုရအောင်ယူရမလဲဆိုတာလွှတ်တော်ကိုအကြောင်းပြုပြီးတော့ကိုယ်စားလှယ်လောင်းများဟာတူးချင်းတင်ယူရတာဖြစ်ပါတယ်ဆိုလွှတ်တော်တွေရောက်လာတဲ့အခါကျတော့ဥပဒေပြုမှန်တိုင်းဥပဒေပြုမှန်တိုင်းဆိုတာဥပဒေပြုတယ်ဆိုတာဟာနေသူကပြည်သူတွေနဲ့သက်ဆိုင်တဲ့ဥပဒေတွေမဟုတ်ဘူးအခုဆိုလို့ရှိရင်ကျမတို့နိုင်ငံအတွက်အဓိကအကြဆုံးဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လေလွတ်တော်ကိုယ်စားလှယ်များဟာတာဝန်ရှိလာပါတယ်ဒီတာဝန်တွေကိုထမ်းဆောင်မှုဆိုတာဟာဒီပုဂ္ဂိုလ်စီကိုပြုစုပျိုးထောင်တဲ့အလုပ်တစ်ခုပဲလို့ကျမတို့ဒီလိုပဲမြင်ဆိုချင်ပါတယ်
နိုင်ငံနဲ့ပြည်သူလူထုအကျိုးစီးပွားအတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေမှာအဓိကတာဝန်ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလွှတ်တော်မိကုံးမှာထည့်သွင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲ NND ကတင်သွင်းခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့ရေးအဆိုကိုတက်မတော်သားကိုယ်စားလှယ်တွေနဲ့အတူတဦးတည်းမတ်တပ်ရက်ပြီးတော့စန့်ကျင်ကန့်ကွက်ဆန္ဒပြခဲ့သူပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမင်းကင်းမျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကတော့လွှတ်တော်ကိုယ်စားလှယ်တယောက်ရဲ့တာဝန်နဲ့အညီလူထုအတွက်သူဆောင်ရွက်နိုင်ခဲ့တာတွေကိုအခုလိုပြောပြပါတယ
်ကျွန်တော်ရဲ့ရည်ရည်ချက်ကတမ်ပတော်နဲ့တစ်ဖက်တည်းမကြရလည်းရှိပါတယ်လို့ဟိုတိုက်နဲ့ဥလိုနဲ့တစ်ဖက်တည်းအမြဲတမ်းကြကြမှာကြလိမ့်မယ်အဲ့တော့ဒါဥလိုကတော့ဘာဖြစ်လဲဆိုရင်တော့မျက်နှာကိုမကြည့်ဘူးခုဘုံမှာညဉ့်ညင်သွားမှာခုဘုံမှာစိတ်ကွက်သွားမှာခုဘုံမှာဖြစ်လာမှာမုန်းလာမှာဒါတွေမကြည့်ဘူးအမျိုးသားအကျိုးစီးပွားပုံမှာပဲ online လုပ်မှာပေါ့ဒီသဘောရှိတယ်ပေါ့နော
်ဟုတ်ကဲ့
ဒါလည်းဒီဖော်ပြပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှာနော်လွတ်တော်ဆိုတာကဥပဒေကိုလိုက်နာရမယ်ဆင်းမှာသူကအခေါင်ချုပ်ကြတယ်ဘာကြောင့်လဲဆိုတော့သူကဒီ legislative pillar ရဲ့သူကချုပ်ဆောင်ဖြစ်နေတာပေါ့အဲ့ဒီအဖွဲ့ဝင်တွေကိုလိုက်ကဒီလိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့ဒါဟိုဘာကောင်းလဲတမိုင်းမှာ သူတို့တရားခံအဖြစ်မခံနိုင်ဘူ
းဟုတ်ကဲ့
အဲ့တော့အတိပိကျတူနေနေတယ်လေသူများမကျော်ဒီဝိတ်နေတော့တည်ကြည့်ကြတယ်ဒါပေမဲ့အတိတူတဲ့ထဲမှာဥရုမပါဘူးဆိုတော့ဥရောဥရောရက်မှာပေါ့ဒီသဘောရှိတာပေါ့နော်အဲ့တော့ကောင်းဝင်ကြည့်တယ်မကြည့်ဘူးဆိုတော့ကိုယ့်အကူဒီလိုချင်းတော့ဘူးသူမိခက်တယ်လေ
ဟုတ်ကဲ့
အဲ့တော့ကိုယ့်ကိုအကဲဖြတ်ဖို့ကတော့ပြည်သူရဲ့တာဝန်ပဲ
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဘက်ကတော့တာဝန်ကျေပွန်နဲ့လွှတ်တော်ကိုယ်စားလှယ်တူဆိုတာကပြည်သူလူထုကိုကိုစားပြုပြီးလူထုအတွက်စဉ်းစားချက်တွေနဲ့ပြက်ပြက်သားသားဆောင်ရွက်နိုင်ရဲရမယ်ဆိုတာကိုမေကွန်ပြောခဲ့ပါတယ်။ဆိုတော့ဒီလူထုကနေတခဲနဲ့ဆန္ဒမဲပေးခဲ့ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်ကိုယ်စားလှယ်အများစုပါဝင်တဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းမှာရောလွှတ်တော်ကိုယ်စားလှယ်တွေဘက်ကပြည်သူလူထုရဲ့ဆန္ဒသဘောထားအကျိုးစီးပွားနဲ့ဥပဒေပြုမှုတွေကိုဆောင်ရွက်နိုင်ခွင့်ရှိခဲ့ပါရဲ့လားဆိုတဲ့အပေါ်မှာတော့ပြည်သူလူတော်ကိုယ်စားလှယ်ဟောင်းတူဖြစ်ခဲ့သူနိုင်ငံရေးလေလာအကဲခတ်နေတဲ့ဦးရဲထွန်းကအခုလိုသုံးသပ်ပါတယ
်။ဒေါက်တာဆုကြည်ပြောတဲ့ဥစ္စာကရေဘူးရအမှန်တရားပဲလေ။ရေဘူးရအမှန်တရားပဲဆိုတော့ဘယ်အချိန်မဲပြောပြောဒီပြောတဲ့ဟာဟိုမှန်နေမှာပဲ။ကျွန်တော်နားဆောင်ကြည့်တော့ဟိုရာနှုန်းပြည့်ဟိုဟာပေါ့အာရကျင်းနာလောက်เสียရှိတယ်လို့တော့ပြောလို့မရဘူးပေါ့လေ။အဲ့ဒါကတော့အကြောင်းအမျိုးမျိုးကြောင့်ပေါ့ကျွန်တော်တို့နိုင်ငံကိုနိုင်ကဒီလိုဒီပါတီကြောင့်ဒီမိုကရေစီတွတ်တော်တဲ့ဒီမိုကရေစီဒီဟာလေးနဲ့ဝေးကွာနေတာဖြစ်တဲ့အခါကျတော့ကျွန်တော်တို့ပထမအချိန်မှာကတဲ့ကကျွန်တော်တို့တော်တော်များများတွတ်တော်ကိုယ်စားလှယ်တွေဟာလုပ်ရင်တင်တင်ရင်းနဲ့လုပ်ကြရတာ
။နိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်တော်ဦးဆန်းစုကြည်ကလွှတ်တော်တွင်မှာအတိုက်ခံပါတီတွေဆိုတာကတော့ကိုယ်နဲ့မတူတဲ့အမြင်သဘောထားတွေကိုချင်းချင်းသုံးသပ်ရင်းနဲ့ရက်တီရဲတဲ့တတ်တီရှိကြပါဆိုပြီးလွှတ်တော်ရဲ့၃နှစ်မြောက်အခမ်းအနားမှာတိုက်တွန်းပြောဆိုသွားခဲ့ပါတယ်ရှင်။
တော်ရရှင်များရှင်ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြမဆွေရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပတ်ဝန်းကျင်နဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြစ်ဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြစ်ဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမန်ရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဆုံးနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်။ဆက်ပြီးတော့အိန္ဒိယထိုင်းနိုင်ငံဘက်မှရွေးကောက်ပွဲကျင်းပမယ့်ရက်တရားဝင်ကြေညာလိုက်တဲ့သတင်းလွှာကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9နှစ်နီးပါးရှိနေပြီဖြစ်ပြီးနောက်ဆုံးမှာတော့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုလာမယ့်မတ်လ24ရက်နေ့တနင်္ဂနွေနေ့မှာကျင်းပဖို့တရားဝင်ကြေညာလိုက်ပြီဖြစ်ပါတယ်။စစ်တပ်ကတင်းတင်းကြပ်ကြပ်အုပ်ချုပ်မှုတွေကိုစန့်ကျင်တာတွေမြင့်တက်လာနေတဲ့အချိန်မှာအခုလိုရွေးကောက်ပွဲကျင်းပမယ့်ရက်ကိုတရားဝင်ကြေညာလိုက်တာဖြစ်ပါတယ်။ David Wild တန်ကောင်းမျိုးကနေပေးပို့ထားတဲ့သတင်းမမျှတစေအောင်ပြောပြပေးပါရှင်
။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9နှစ်နီးပါးရှိလာပြီးနောက်ပိုင်းမှာရွေးကောက်ပွဲကျင်းပပြီးဖို့တောင်းဆိုဆန္ဒပြသူတွေဟာပိုပြီးပြင်းပြင်းထန်ထန်တောင်းဆိုလာကြပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာထိုင်းရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဤတိပွန်ဘွန်ဘရာကွန်ကရေကောက်ပွဲကျင်းပမယ့်ရက်ကိုကြေညာလိုက်တဲ့အတွက်ရေကောက်ပွဲကျင်းပဖို့အချိန်ကြာမြင့်စွာတောင်းဆိုနေကြသူတွေရဲ့ဆန္ဒပြေဝပြီလို့ဆိုနိုင်ပါတယ
် The date of the general election is officially set on Sunday 24th of March
ဒီကောက်ပွဲကိုလာမယ့်မလ24ရက်နေ့ဒီနေ့ကနေနေ့မှာကျင်းပဖို့တရားဝင်သတ်မှတ်လိုက်ပါတယ်ဒီရက်ကအားလုံးအတွက်အဆင်ပြေမယ်လို့ယူဆပြီးအဲ့ဒီနေ့မှာရွေးကောက်ပွဲကျင်းပကိုဆုံးဖြတ်လိုက်တာပါ
ထိုင်းနိုင်ငံမှာမကြသေးခင်အချိန်ကအထိနိုင်ငံရေးတက်ကြွလှုပ်ရှားမှုတွေကိုဝန်ကြီးချုပ်ပရာယုတ်ချန်နိုချာကလုံးဝပိတ်ပင်တားမြစ်ထားခဲ့တာပါဝန်ကြီးချုပ်ကိုစန့်ကျင်ဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်အရေးယူနေပြီးမြင်လဲအချိန်ကြာလာရတဲ့အမျှတက်ကြွလှုပ်ရှားသူတွေဘက်ကပုံမရဲတင်းလာပြီးအုပ်ချုပ်မှုကိုသွေးတိုးစန့်ကျင်လာကြပါတယ်စစ်တပ်ကဖြုတ်ချရာကိုခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းတက်စင်ရှင်နာဝထရာရဲ့ညီမဖြစ်သူရင်လက်ရှင်နာဝထရာရဲ့အဆိုးရကိုဝန်ကြီးချုပ်ပရာယုတ်ချန်နိုချာက2014ခုနှစ်မှာဖြုတ်ချခဲ့တာပါ ဝန်ကြီးချုပ်ဟောင်းသက်ဆင်တဲ့ပတ်သက်ဆက်နွယ်နေတဲ့ပါတီတွေက2000ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြပေမဲ့အဂတိလိုက်စားမှုထိန်းချုပ်ဖို့နဲ့အကြမ်းဖက်ဆန္ဒပြမှုတွေအကြားတည်ငြိမ်အေးချမ်းမှုကိုပြန်လည်ထိန်းချုပ်ဖို့အတွက်အကြောင်းပြချက်တွေနဲ့စစ်တပ်ကအာဏာပြန်လည်ရယူခဲ့ပါတယ်စစ်တပ်ရဲ့ဒီလိုလုပ်ရက်ကဝန်ကြီးချုပ်ဟောင်းသက်ဆင်ကိုထောက်ခံအားပေးသူတွေကိုဒေါသထွက်စေခဲ့ပြီးရွေးကောက်ပွဲဆိုင်ငံ့ထားတဲ့အပေါ်မှာလည်းမကြေနပ်ချက်တွေပြင်းထန်လာစေခဲ့တာပါရွေးကောက်ပွဲကော်မရှင်ကြေညာချက်ရဲ့တစ်ဖက်မှာလည်းရွေးကောက်ပွဲကျင်းပမယ့်ရက်ဟာမေလမှာထိုင်းပြည်မဟာဝိဇရာလွန်ကုန်းရဲ့နန်းတက်ဘိတ်တိတ်ခံပွဲကျင်းပမယ့်ရက်နဲ့နှီးကပ်နေတဲ့အတွက်ဒီအပေါ်မကြေနပ်လို့ဆန္ဒပြပွဲအငယ်လေးတွေလှုပ်လာတာကိုလည်းတွေ့ရပါတယ်။ထိုင်းနိုင်ငံမှာဒီမိုကရေစီနည်းလမ်းကျရွေးကောက်ပွဲကိုစတင်ခဲ့တဲ့1932ခုနှစ်ကတည်းကစစ်တပ်ကအာဏာသိမ်းဖို့ကြိုးပမ်းမှု19ချိန်မှာ12ချိန်အောင်မြင်ခဲ့ပြီးဆယ်စုနှစ်တွေအတွင်းစစ်တပ်နဲ့အတိုက်အခံနှစ်ဖက်ကြားခါးတီးတဲ့ရှင်ပြိုင်မှုတွေနဲ့အကြုံတွေ့ခဲ့ကြရတာပါ။အရာစုအသစ်တစ်ခုဖြစ်တဲ့ Future Forward ထွက်ပေါ်လာပြီးတဲ့အနောက်မှာဒီလိုခါးတီးတဲ့အခြေအနေတွေကိုပယ်ဖျက်နိုင်လိမ့်မယ်လို့အများကမျှော်လင့်ကြပြီးမဲ့လေထိုင်းနိုင်ငံအတွက်ရေရှည်တည်တံ့တဲ့ဒီမိုကရေစီရဖို့ကတော့ကြာအောင်မယ်ဆိုတာကိုကောင်းကောင်းသဘောပေါက်နားလည်ကြပါတယ်ရွေးကောက်ပွဲအတွက်အပေးအယူအလျှော့အတင်းတွေအများကြီးလုပ်ခဲ့ရပြီးဒါဟာစစ်မှန်တဲ့ပြုပြင်ပြောင်းလဲမှုလမ်းကြောင်းပေါ်ကိုရောက်ဖို့ကနဦးအစ်စ်မှာပဲရှိပါသေးတယ်လို့ Future Forward ကိုဦးဆောင်သူအသက်40အရွယ်ဘီလီယံနာတထေးကြီးတန်နတ်တွန်ဂျန်ဂရွန်ဂရန်ကစ်ကပြောပါတယ
် So if you want to correct what's wrong over the past decade there's only one way you can solve that you tackle the root cause of the problems
ဒီရဲ့ဆယ်လုံးနေတဲ့တွင်ကမှားခဲ့တာတွေကိုပြန်လည်ပြင်ဆင်နိုင်ဖို့ကပြဿနာရဲ့အရင်းမြစ်ကိုကင်တွယ်ဖြေရှင်းတဲ့နည်းတစ်ခုပဲရှိပါတယ်။အရင်ကဘယ်နိုင်ငံရေးသမားမှဒီလိုကင်တွယ်ဖြေရှင်းဖို့ကြိုးပမ်းခဲ့တာမတွေ့ခဲ့ရပါဘူး
။မလမှကျင်းပမဲ့ရွေးကောက်ပွဲမှာဘသူပဲအနိုင်ရသည်ဖြစ်စေစစ်တပ်ကမူကြမ်းရေးဆွဲထားတဲ့20ဖွံ့ဖြိုးတိုးတက်မှုစီမံကိန်းနဲ့ဥပဒေကြောင်းအရချီနှောင်ထားပြီးဖြစ်ပါတယ်။ဒီစီမံကိန်းမှာနိုင်ငံလုံခြုံရေးကစပြီးလူမှုရေးတန်းတူညီမျှမှုအထိအကျုံးဝင်နေပါတယ်။နေရ150ရှိတဲ့အထက်လွှတ်တော်မှာလည်းစစ်တပ်ကလွှတ်တော်ကိုယ်စားလှယ်တွေကိုတိုက်ရိုက်ခန့်အပ်နိုင်မှာဖြစ်ပြီးအခြေခံဥပဒေကပေးရထားတဲ့အာဏာနဲ့လုတ်ပိုင်ခွင့်တွေကိုအသုံးပြုပြီးစစ်တပ်ကအတိုက်အခံတွေပေါ်မှာဆက်ပြီးချင်းချောက်နေဦးမှာလည်းဖြစ်ပါတယ်။ဒါဟာရွေးကောက်ပွဲကျင်းပပေးတဲ့တစ်ချိန်တည်းမှာစစ်တပ်ကရယူမဲ့လုတ်ပိုင်ခွင့်တွေဖြစ်ပြီးတက်ကြွလှုပ်ရှားသူတွေအတွက်လည်းသဘောတူလိုက်လျောယုံကလွဲလို့တခြားရွေးချယ်စရာတိတ်မရှိတဲ့အနေအထားပဲဖြစ်ပါတယ်ရှင်။
မမြသခြင်းအောင်ပါရှင်ဆက်ပြီးတော့ကမ္ဘာလေတုညဉ့်ညမ်းမှုအဆိုးဝါးဆုံးနေရာတစ်ခုဖြစ်တဲ့တောင်အာဖရိကကကြောင်မီးသွေးမိုင်းတွင်းနေအကြောင်းကိုတင်ပြပေးကြပါရစေ။တောင်အာဖရိကနိုင်ငံရဲ့ကြောင်မီးသွေးမိုင်းတွင်းနေရှိတဲ့အချက်အခြာနေရာဟာကမ္ဘာလေတုညဉ့်ညမ်းမှုအတွက်အဆိုးဆုံးနေရာတစ်ခုဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့ဖြစ်တဲ့ Greenpeace ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဆိုထားပါရစေ။ကြောင်မီးသွေးမိုင်းတွင်းပေါင်း12ခုရှိတဲ့အဲ့ဒီနေရာဟာကမ္ဘာပေါ်ကအဆိပ်တင့်တဲ့ Nitrogen ဓာတ် Oxide တွေတန်ငွေတွေထုတ်လုပ်နေတဲ့အချက်အချာနေရာတစ်ခုလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီနေရာတစ်ဝိုက်မှာနေထိုင်နေကြတဲ့လူတွေရဲ့ကျန်းမာရေးလူနေမှုဘဝတွေကိုဖျက်ဆီးနေတယ်ဆိုပြီးတော့လည်းကျွမ်းကျင်သူပညာရှင်တွေကသုံးသပ်ပါတယ်။တောင်အာဖရိကကကြောင်မီးသွေးမိုင်းတွင်းနေရှိရာနေရာကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့အန်နီတာပေါ်ဝဲသတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်
။တောင်အာဖရိကတိုက်ကကြောင်မီးတွေတွင်းနေရှိတဲ့နေရာကိုပြောင်းရွှေ့လာတဲ့ပက်ထရစ်မာအူလီဟာအချိန်တို့အတွင်းမှာအဆုတ်ရောဂါနဲ့ရင်ဆိုင်ခဲ့ရပါတယ်။သူရဲ့အတွေ့အကြုံကိုပက်ထရစ်ကအခုလိုရှင်းပြပါတယ်
။ The mines, the dust, pollution. You go to doctor.
ဒီနေရာမှာမိုင်းတွင်းတွေပုံမုံနေတဲ့လေလူညဉ့်ညမ်းမှုတွေကတိတ်ကိုစိုးပါတယ်။မေမကောင်းလို့ဆရာဝန်သွားပြရင်မေးတဲ့မေးခွန်းကအတူတူပါပဲ။ခင်ဗျားမိုင်းတွင်းဘေးမှာနေသလား၊စွန့်ပစ်မြေသာပုံတွေနားမှာနေသလားဆိုတဲ့မေးခွန်းပဲမေးပါတယ်။ဟုတ်ပါတယ်ကျွန်တော်ကအဲ့ဒီနေရာတွေနားမှာနေတဲ့သူပါ
။မော်လီရဲ့အိမ်နောက်ဖေးမှာတောင်အာဖရိကရဲ့ကြောင်မီးတွေလုပ်ငန်းကြီးတွေရှိပါတယ်။အရင်တုန်းကစိုက်ပျိုးမြေဖြစ်ခဲ့တဲ့ဟော်ရီနေဟာအခုတော့ကမ္ဘာပေါ်ကအဆိုးဆုံးလူမှုညဉ့်ညမ်းတဲ့နေရာဖြစ်လာတယ်လို့ Greenpeace ကပြောပါတယ်။အဲ့ဒီအခြေအနေအပေါ်မှာ Middleburg မှာရှိတဲ့ Bambania Medical Center ကျန်းမာရေးဌာနအကြီးအကဲဒေါက်တာမိုဟာမက်တယက်ကအခုလိုပြောပါတယ်
။ Children and adults are paying the ultimate price. When you say ultimate price is
ကလင်းငယ်နဲ့လူရွယ်ဒီတန်းကိုအဆုံးဆုံးပေးဆက်နေရပါပြီအဆုံးဆုံးပေးဆက်နေရတဲ့တန်ဖိုးဆိုတဲ့နေရာမှာအုံနောင်းနဲ့အယုံကျော်တွေဖွံ့ဖြိုးမှုမရှိတာတခြားဒေသတွေထဲဆိုင်ဒီဒေသမှာကလေးတည်ဆုံမှုတွေကပုံများတာအရွယ်ရောက်ပြီးသူတွေမှာနှလုံးရောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေပုံများတာကိုပြောတာဖြစ်ပါတယ်အ အခုလိုလူလူညဉ့်ဉဏ်နဲ့တံကိုလူတွေကအသက်နဲ့ရင်းပြီးပေးဆက်နေကြရတာပါ
ဒီပြဿနာတွေဟာကျောင်းမီတွေလုပ်ငန်းနဲ့ညံ့ဖြစ်တဲ့အုပ်ချုပ်မှုရန်နေရာတွေကြောင့်လို့ဒေါက်တာတရက်ကပြစ်တင်ပြောဆိုပါတယ်ဒီဒေတာမှာနေထိုင်ရတဲ့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ဖို့ကျောင်းမီတွေလုပ်ငန်းကုမ္ပဏီတွေဘက်ကလှုပ်ကင်ပေးတာအနေအချင်းပဲရှိတယ်လို့ဒေတာခန်းတွေကလည်းပြောပါတယ
် One cannot be faulted in thinking is there someLevel of corruption operating in this
area. ဒီနေရာကတချို့ဌာနတွေမှာအခြေကျချက်ဆမှုတွေရှိသလားဆိုတာတွေးစရာရှိပါတယ်။ဒီနေရာမှာလူသတ်မှုကျွလွန်ပြီးအဖက်မခံရတဲ့လူမျိုးတွေလည်းရှိပါတယ်။ဒါကအမှန်တကယ်ဖြစ်နေတဲ့ဖြစ်ပျက်တွေပါ။ဒီချက်ကိုကျွန်တော်နဲ့လာပြီးတော့အခြေတင်ငင်းခုန်စေရမှာလေ
။ Data Ring ကကြောင်မီတွေကုမ္ပဏီကြီး၃ခုကိုမှတ်ချက်ပေးဖို့ VOA ကဆက်သွဲခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိပါဘူး။သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူပဖနာဟာရှာဝါယိုကဒေတာရင်းမှာပေါများလာတဲ့နေရောင်ကိုအသုံးပြုပြီးတော့တန့်ရှင်းစွမ်းအင်ပြောင်းလဲထုတ်လုပ်ဖို့အားပေးလုပ်ကိုင်နေပါတယ်။သူကအခုလိုပြောပါတယ်
။ We are not saying we want to close down the mines. We must go the renewable energy way.So when we talk about the
mine တွေကိုပိတ်ပစ်ချင်တယ်လို့ကျွန်တော်တို့ပြောနေတာမဟုတ်ပါဘူး။ပြင်းပြင်းစွမ်းရင်နီလန်ဘက်ကိုသွားဖို့တောင်အာဖရိကမှာနေရောင်ကြီးစွမ်းအင်ထုတ်လုပ်ဖို့ကျွန်တော်တို့ပြောနေတာပါ။အဲ့ဒီကြောင်မီးသွေးကုမ္ပဏီတွေကဆိုလာပြားတွေတက်ဆင်ပေးဖို့နဲ့သူတို့ကပဲအဲ့ဒီဆိုလာပြားတွေပြည်ပြင်ထိမ့်သိမ့်ဖို့လုပ်ရမှာပါ။
ဒါပေမဲ့လည်းအလုတ်လက်မဲ့နှုံမြန်မာနေရာနဲ့ကလေးငယ်တွေအပါအဝင်လူတွေရဲ့ကျန်းမာရေးတွေထိခိုက်လာတဲ့ဆိုပြီးပြစ်တင်ပြောဆိုနေတဲ့မော်လီနဲ့သူ့ရဲ့အိမ်ကြီးချင်းတွေရဲ့စိတ်ကူးအိမ်မက်တွေကတော့အလံဝင်နေစေပါဒီနေရာဟာတစ်ချိန်လုံးကတာယာလှပခဲ့ဘူးတယ်လို့လည်းသူတို့ကပြောပါတယ်တဘာဝပဝန်းကျင်အရေးတက်ကြွလှုပ်ရှားနေတဲ့ဝီလျံဂျီယန်ကလည်းအခုလိုပြောပါတ
ယ် It's endless agony now in Mpumalanga It's not a present
ခုချိန်မှာဒီကသနာတွေဟာအံပံမံကာအတွက်မဆုံးနိုင်တဲ့ပူပင်ကြာကိစ္စတွေဖြစ်နေပါလေ။ကြောင်မီးသွေးလုံငန်းကဝင်ငွေရှာပေးတဲ့နေရာမဟုတ်တော့ပါဘူး။အတော်မတတ်နိုင်တဲ့အခြေအနေဆိုးတွေသာဖြစ်ပါလေ
။တောင်အာဖရိကရဲ့ကြောင်မီးတွေသုံးလျက်စစ်ဖြန့်ဖြူးရေးစနစ်တွေကတော့ဇီတက်တာစွာနဲ့ရှေ့ဆက်နေပါလေ။ဒါပေမဲ့လည်းကြောင်မီးသွေးမိုင်းတွင်းနေအနီးအနားမှာနေထိုင်ကြတဲ့လူမှုအတိုင်းဝိုင်းကတော့အခြေခံဝန်ဆောင်မှုတွေဖြစ်တဲ့လျက်စစ်မီးနဲ့ပိုက်တွေကလာတဲ့တောက်သုံးရေလည်းမရကြတဲ့အပြင်အခြေအနေတွေတိုးတက်လာမဲ့လက္ခဏာကလည်းအလံဝင်နေစေဖြစ်ပါလေရှင်။
နားလောင်ပါရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမရီးတနာကျော်ကတလှည့်ပြောပြပေးပါအောင်ရှင
်စီးကာလာတာလက်ပြည့်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတယ်ပြန်ကြားပြန်လုပ်နေကြပါတယ်အမေရိကန်နဲ့ရုရှားကြားမှာဆယ်စုနှစ်နဲ့ချီရှိခဲ့ပြီးဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်ကြောင်းတောက်ချာနေကပဲကြေညာလိုက်ပြီးတဲ့နောက်ဒီကနေ့စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားတာဖြစ်ပါတယ်American ရုပ်သံ CBS နဲ့တောက်ချာနေကဆွေးနွေးကြမှာ American သမ္မတ Donald Trump ကအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။ Miss Pelosi ကကျွန်တော်တို့နိုင်ငံအတွက်တိတ်ကိုဆိုးပါတယ်။လူကုန်ကူးတဲ့ကိစ္စကိုလည်းလုံးဝဂရုမစိုက်ပါဘူးလို့ပြောသွားပါတယ်။ Mexico နဲ့ American နယ်စပ်မှာနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တာတွေကိုတားဆီးဖို့ဆိုပြီးတော့သမ္မတကဒတိုင်းဆောက်ဖို့အတွက်အစိုးရအသုံးစရိတ်တောင်းထားတာကို Miss Pelosi ကသဘောတူမပေးတာကိုသူကရည်ညွှန်းပြီးပြောတာဖြစ်ပါတယ်။အီရန်နိုင်ငံက cruise missile ဒုံးကျည်အစ်စ်တမျိုးကိုစမ်းတပ်ပြီးပစ်လွတ်လိုက်တဲ့ video file တစ်ခုကိုအီရန်ကာဝေးရေးဝန်ကြီးဌာနကပြသလိုက်ပြီးတော့အဲ့ဒီဒုံးကျည်ဟာမိုင်း140လောက်ပြန်တန်းနိုင်တယ်လို့ပြောသွားပါတယ်။2019အာရှဖလားဘောလုံးပွဲမှာတော့ကာတာအတင်းကဘိုးဆွဲပြီးတော့အာရှချန်ပီယံဖြစ်သွားပါတယ်။အာရှဖလား final ကိုတောက်ကြနေကကစားခဲ့တာမှာကာတာကနာမည်ကြီးဂျပန်ကို3-2နဲ့မမျှော်လင့်မဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ရှင်။
စနေညနေခင်းရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဲရီးတနာကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ1925နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်။ဒီကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် This program has come to you from the Voice of America, Washington.